ကချင်ပြည်နယ်တွင်ဖားကန်ဒေသမှာကြောက်စိမ့်တွင်မြေပြုံမှုထပ်ပြီးဖြစ်ခဲ့တဲ့အတွက်လူ10ယောက်ပျောက်ဆုံးနေတဲ့အကြောင်းဒေသခံအာဏာပိုင်တွေကသတင်းထုတ်ပြန်ထားပါတယ်ဒေသခံတွေဘက်ကတော့ပျောက်ဆုံးတဲ့သူဟာ40ကျော်လောက်ထိရှိနိုင်တဲ့အကြောင်းခန့်မှန်းပါတယ်ဒီတစ်ကြိမ်မြေပြုံမှုဟာဒီနှစ်အတွင်းမှာဖားကန်ဒေသထဲမှာစထုတ်ထအကြိမ်မြောက်မြေပြုံမှုဖြစ်ပြီးတော့အခုလိုမကြာခဏမြေပြုံနေရတာဟာမိုင်းခွဲတူးဖော်တာနဲ့အကြီးစားဆက်ရန်တရားတွေတုံးတာကြောင့်လို့သဘာဝပတ်ဝန်းကျင်အရေးဆောင်ရွက်နေတဲ့အဖွဲ့အစည်းတွေကတော့သုံးသပ်ထားပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကစုံစမ်းတင်ပြထားပါတယ်ရှင်
ဟုတ်ကဲ့လက်ရှိမြေပြိုတာကတော့ဖားကန်မြို့နယ်လုံခင်းကျေးရွာအုပ်စုဂရေကျေးရွာကမြရမုံကုမ္ပဏီရဲ့လုပ်ွက်အတွင်းမှာဗုဒ္ဓူးနေ့ညနေ 4:00 မိနစ်40ကဖြစ်ပွားခဲ့တာပါဒီမြေပြိုမှုကြောင့်ကုမ္ပဏီလုပ်သား10ယောက်ပျောက်ဆုံးနေတယ်လို့ဖားကန်မြို့နယ်အထွေထွေအုပ်ချုပ်ရေးမှူးရုံးကတာဝန်ရှိသူတဦးကအခုလိုပြောပါတယ်
သဟိုးရင်မောင်း3ဦးပေါ့ဒါဟိုကလုံးလုံးနန်းလုံးနေတဲ့အချိန်ဆိုတဲ့အခါကျတော့အထက်မှာရေစာအုပ်မျိုးလွှမ်းသွားတဲ့အခါကျတော့ဒီမောင်းကအထက်မှာပြင်းမိသွားတာဒီမောင်းကတော့ဦးကြောက်ရှာ5ဦးပြီးတော့ကြောက်မင်းခွဲမယ်ဆိုပြီးတော့မမိုင်းလုံးနေတဲ့လူက9ဦးပေါ့အဲအားလုံးပေါင်း10ဦးရှိ10ဦးမှဒီမနေ့ကတော့ကလောင်းတော့ပြန်ရပြီရှင်ဟိုကသဟိုးရင်မောင်း
ဒီမြေပြိုမှုမှာထိခိုက်ဒဏ်ရာရသူ9ဦးရှိပြီးမြေသေးရင်6စီးဘဟိုးခေါ်မြေတူးရင်5စီးနစ်မြုပ်ခဲ့ရမှာဒီကနေ့မနက်ခင်းမှာတော့မြေသေးရင်5စီးနဲ့မြေတူးရင်3စီးကိုပြန်လည်ဖော်ယူနိုင်ခဲ့ကြောင်းပြောပါတယ်လုံခင်းဒေသခံတဦးကတော့မြရမုံကုမ္ပဏီကတူးဖော်နေတဲ့နေရာဟာအေက50လောက်ကျယ်ပြီးပေ200လောက်နဲ့တဲ့ရေကန်တပွဲဖြစ်နေတဲ့နေရာမှာဖြစ်ကြောင်းနဲ့ကန်ရက်တစ်ဖက်ချမ်းမှာတူးဖော်ပြီးစွန့်ပစ်မြေစာတွေကိုကန်ရက်တစ်ဖက်ချမ်းဂရီရွာဘက်ကိုစွန့်ပစ်နေတာဖြစ်ကြောင်းပြောပါတယ်။မြေပြိုတဲ့အခြေအနေနဲ့ပျောက်ဆုံးသူတွေရဲ့အခြေအနေကိုတော့လုံခင်းဒေသခံကအခုလိုဆက်ပြောပါတယ်
။သူတို့ဖို့တဲ့မြေစာပုံကဆိုတော့ပေ200-250လောက်တော့မြင့်ပါပေါ့။အဲ့လောက်အမြင့်ကြီးရနေလို့ဖို့လိုက်တဲ့ဟာအဲ့ဒီမိုးကလည်းနေရဲ့3ရက်ဆက်ရွာတဲ့ခါကျတော့ပျော်စင်းပြီးမှတခါတည်းပြီး900လောက်กว่าဝေးထီကိုချောသွားတာအဲ့ရှင်းနေချောသွားတော့ဟိုမှာလှုပ်လှုပ်နေတဲ့သူတို့ကုမ္ပဏီဝန်ထမ်းတွေပေါ့ဗျာအဲသူတို့ပြောရ7ယောက်တော့ပျောက်ပျောက်နေတယ်လို့တော့ပြောတယ်ပေါ့ကျွန်တော်တို့ဒီဘေးကအတိမပြည့်ရတဲ့ဇနင်းရတော့အဲ့ထက်မကအများကြီးများနိုင်တယ်လို့တော့ပြောတာကျွန်တော်ကြားရတယ်ဗျာနေအလုပ်သမားတွေအလုပ်ရှင်းနေတာကိုတွေ့ရတဲ့လူရောကအဲတွေ့ကြကြရလူက40-50လောက်ထိရှိနိုင်တယ်လို့တော့ကျွန်တော်ကြားရတယ်ဗျာ
ဂရေရွာဘက်ကစွန့်ပစ်မြေစာပုံဟာပြီးခဲ့တဲ့လပိုင်းအတွင်းကလည်းတကြိမ်ပြိုကျခဲ့ဘူးတယ်လို့ပြောပါတယ်။ဖားကန်ဒေသမှာဒီနှစ်ဇန်နဝါရီလ9ရက်နေ့ကတကြိမ်မတ်လ6ရက်နေ့ကတကြိမ်နဲ့မတ်လ30ရက်နေ့ကတကြိမ်မြေပြိုမှုဖြစ်ပွားခဲ့ပြီးအခုတကြိမ်နဲ့ပါဆိုရင်ဒီနှစ်အတွင်းမှာတင်4ကြိမ်ရှိခဲ့ပြီဖြစ်ပါတယ်။အစောပိုင်းကဖြစ်ပွားတဲ့3ကြိမ်အတွင်းမှာလူ15ယောက်တဲ့မင်းနဲ့တေဆုံးခဲ့ကြောင်းဖားကန်မြို့နယ်အာနာပိုင်တွေကသတင်းထုတ်ပြန်ခဲ့ပေမဲ့ဒေသခံတွေကတော့60ကျော်လောက်တေဆုံးနိုင်ကြောင်းခန့်မှန်းပါတယ်။ဖားကန်ဒေသမှာနှစ်စဉ်မြေပြိုမှုကြောင့်လူတေဆုံးတာတွေဖြစ်ပျက်နေတာနဲ့ပတ်သက်ပြီးသဘာဝပတ်ဝန်းကျင်ရေးဆောင်ရွက်နေတဲ့ကချင်လူမှုကွန်ရက်အဖွဲ့ကကိုစားကြီးကအခုလိုဝေဖန်ထုတ်ပြပါတယ်။
ဖက်ကမှာသူစင်းသူဖော်မှုကစီးစနစ်ကြတော့ဒီမတမ်းမဆိုးရွားစွာဖြစ်နေအတိတ်ကပြဿနာအမိုင်းခွဲတာချိန်ပြည့်ဖက်ကမှာဟိုကုမ္ပဏီခွဲလိုက်ဒီကုမ္ပဏီခွဲလိုက်ဆိုငလင်းထုတ်တယ်လို့ဖြစ်နေဖက်ကမျိုးတို့လုံးကအချိန်ပြည့်အဲ့ဒါတော့သူခါဖို့ကတော့ကိုဆိုးရွားတယ်ဆိုဒါတခုရဲ့အဲ့ဒီမိုင်းဖောက်ခွဲတဲ့နောက်ပိုင်းမှာပေ50ကိုဒက်ဖို့နဲ့ကိုထုတ်လိုက်တာတစ်ရက်ကိုတုံးချင်းလောက်ဆိုသူရင်ပေ150တော့ကအောက်ကိုမှနက်နက်သွားတာအတိကတည်းကကုမ္ပဏီရဲ့စက်ရံတရားကြီးနဲ့တူဖို့တဲ့မိုင်းခွဲတဲ့အဲ့ဒီတော့ဖြစ်တာကြီးမားတဲ့စက်ရံတရားကြီးနဲ့တူတယ်ထားဆိုင်းမကြီးပြဿနာကိုဖြေရှင်းလို့ရမှာ
လာမဲ့မိုးရသည့်ကာလမှာအခုလိုမြေပြိုတာတွေဟာပိုပြီးဆိုးဝါးလာနိုင်တယ်လို့လည်းသုံးသပ်ပါတယ်ဖက်ကန်ဒေတာမှာကြောက်စင်းတူးဖို့နေတဲ့ကုမ္ပဏီပေါင်း50ကျော်လောက်ရှိနေတယ်လို့မြန်မာနိုင်ငံအနှံပြားကလာရောက်ပြီးကြောက်စင်းနဲ့ရွှေလုံငန်းလုပ်ကင်သူပေါင်းကတိမ့်နဲ့ချီပြီးရှိနေတာဖြစ်ပါတယ်